Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ့2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစီရှင်ကျွန်မတင်ကြီးထိုက်ပါ
ကျွန်တော်ကြော်လွန်မမတ်အင်ဂျင်နယ်နဲ့နိုင်ငံတကာသတင်းတွေကိုကြီးညာသွားပါပါ IS တွေ့ကြွနောက်ဆုံးခြေကုပ်စခန်းတွေကျဆုံးရတာကိုကြလဲစားခြေချဖို့ IS ဘွဲ့ခေါင်းဆောင်ကတက်တွန်းလိုက်တဲ့အကြောင်းဘာသာရေးလိုလက်ခွင့်ချုပ်ဖောက်မှုအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေဆိုတဲ့အကြောင်းနဲ့အိန္ဒိယမှာဖောက်ခွဲတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသား3ဦးကို1010နှစ်စီဘင်္ဂလားဒေ့ရှ်နိုင်ငံကချမှတ်လိုက်တဲ့အကြောင်းစတွေကိုကြားမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်ပါတွေတင်မှာတော့
Cooperating with the United Nations and pursuing a tribunal for state and non-state actors bringing cases before the
မြန်မာနိုင်ငံဟာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံတကူလို့ American Commission တကူကသတ်မှတ်လိုက်တဲ့အကြောင်းတင်ပြချက်မှာနားဆင်ကြရဖို့ရှိပါတယ်။ဥရောပသမ္မတရဲ့လက်နက်ဆန္ဒဒဏ်ခတ်ပိတ်ဆို့မှုကြောင့်စစ်တပ်အပေါ်တက်ရောက်မှုရှိသလားလျှက်စစ်မီပြတ်တောက်မှုနဲ့ပတ်သက်ပြီးဒုဝန်ကြီးရဲ့ပြောဆိုချက်ကဘလို့လဲဆိုရာတွေအပြင်နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာအကြား American EDN စီးပွားရေးနဲ့သုတတာဆုံးနဲ့ American တခွင်တို့ကိုလည်းနားဆင်ကြရပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်အောင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါအောင်ရှင
် IS သွေးကြော်တွေကဘာသာရေးအရပိုင်ဆိုင်တဲ့နယ်မြေလို့ကြီးညာထားတဲ့စီးရီးယားနဲ့အီရတ်နိုင်ငံတွေကနယ်မြေတွေအရေးနဲ့ကြဆုံးရတဲ့နဲ့ပတ်သက်ပြီးတော့ကြလဲစားခြေချဖို့ IS အဖွဲ့ခေါင်းဆောင်ကသူ့အဖွဲ့ဝင်တွေကိုသူ့ရဲ့အဖွဲ့ဝင်တွေကိုသတင်းစကားပြောထားတဲ့ဗီဒီယိုတစ်ခုမနေ့တုန်းကထွက်လာခဲ့ပါလေအချိန်18မိနစ်ကျော်ရှိတဲ့အဲ့ဒီဗီဒီယိုကို IS အဖွဲ့ရဲ့ El Fukan Media ဌာနကနေတဆင့် Internet ထဲမှာတင်ခဲ့တာပါဗီဒီယိုထဲမှာပြင်ပကဘာနဲ့ဆက်ဆက်ကင်းဝေးတဲ့ IS အဖွဲ့ခေါင်းဆောင် Abu Bakr El Baradi ကတင်မလင်ခွေထိုင်နေပြီးတော့အဖြူရောင်နောက်ခံတဲ့ဆက်သနတလဲလဲထောင်ထားပါလေတခြား IS အဖွဲ့သားတွေနဲ့စကားပြောနေပုံဖြစ်ပြီးတော့အဲ့ဒီအဖွဲ့သားတွေရဲ့မျက်နှာကတော့တဲကွကွမမြင်ရပါဘူးသူရဲ့ပြောဆိုမှုထဲမှာစီးရီးယားနိုင်ငံအတွင်းက IS အဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့ဘဟုမကြာခင်ကကြာဆုံးခဲ့တာကိုအတိမတ်ပြုပြောဆိုခဲ့သလိုသတိလင်္ကာနိုင်ငံမှာ Easter တနင်္ဂနွေနေ့တုန်းကလူ150ကျော်သေဆုံးခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုကိုလည်းသူကချီးမွမ်းထားပါလေ IS အကြမ်းဖက်အုပ်စုရဲ့အခုတိုက်ပွဲဟာရန်သူကိုတဖြည်းဖြည်းနဲ့အားနည်းချိနဲ့လာအောင်လောမတိုက်ပွဲဖြစ်တယ်။အဖမ်းခံရတဲ့ IS တပ်ခဲသမားတွေနဲ့တေဆုံးခဲ့ရသူတွေအတွက် IS အဖွဲ့ကလက်စားချေမှာဖြစ်တယ်လို့လည်းကြေပေးခဲ့ပြီးတော့ဖျားသခင်ရဲ့ဆင်ညာနေ့ဖြစ်တဲ့ကဘာကြီးအဆုံးသတ်မယ့်နေ့ကိုရောက်တဲ့အထိ Jihad စစ်ပွဲကိုဆင်နွှဲသွားမယ်လို့လည်းအဲ့ဒီ IS အဖွဲ့ခေါင်းဆောင် Air Buddy ကသတိပေးပြောဆိုပါတယ်။ American ကာကွယ်ရေးဆိုင်ရာအရာရှိတွေကတော့အဲ့ဒီဗီဒီယိုထွက်လာတာကိုသိတယ်ဆိုပေမဲ့လည်းအဲ့ဒီထဲမှာပါတဲ့သူဟာ IS စစ်သွေးကြောခေါင်းဆောင်အစ်စ်ဟုတ်မဟုတ်ဆိုတာကိုတော့ဒီပြုနိုင်သေးဘူးလို့ဆိုပါတယ်တကယ်လို့အဲ့ဒီလူဟာ everybody အစ်စ်ဖြစ်တယ်ဆိုရင်တော့2014ခုနှစ်နောက်ပိုင်းမှာဒီ9နှစ်လောက်အကြာမှာသူပထမဆုံးသူ့ကိုပထမဆုံးပြန်မြင်ရတာပဲဖြစ်ပါလိမ့်မယ
် American ပြည်ထောင်စု California ပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့ Jupia ကြောင်းတိုက်ခိုက်မှုမှာတနက်သမားရဲ့ပြစ်ခတ်မှုမတိုင်ခင်9မိနစ်အလုံး social media ပေါ်မှာချင်းချောက်မှုအရေးအမွက်ပါတဲ့ post ကိုသူတို့လက်ခံရရှိခဲ့ကြောင်း American ရဲတပ်ဖွဲ့ကတင်းလာနေကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါပေမဲ့တန်တရားပြစ်ခတ်ထားရသူကိုခြေရာခံလိုက်ဖို့လုံလောက်တဲ့အချိန်မရခဲ့ကြောင်းရဲဘက်ကပြောပါတယ်။အမျိုးသမီးတဦးတေဆုံးပြီး2ဦးဒဏ်ရာရခဲ့တဲ့ San Diego မြို့နားက Shepherd of Poway Jupia ကျောင်းမှာစနေနေ့ကဖြစ်ခဲ့တဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုမတိုင်ခင်ချင်းချောက်မှုအရေးအယောင်တွေပြောထားတဲ့အမည်မတိပို့စ်ကိုအင်တာနက်ဝက်ဘ်ဆိုက်နဲ့တယ်လီဖုန်းလိုင်းကနေတစ်ဆင့်လက်ခံရရှိခဲ့ကြောင်း FBI American ပြည်ထောင်စုထောက်လှမ်းရေးဘူရိုကပြောပါရယ်ဒီပို့စ်ကိုဘသူတင်တယ်လဲဘယ်နေရာကိုတိုက်ခိုက်မလဲဆိုတာသိရဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေချက်ချင်းဆိုသလိုအရေးယူဆောင်ရွက်ခဲ့ပေမဲ့တနက်သမားကိုမမိခင်မှာပြစ်ခတ်မှုဖြစ်ခဲ့ကြောင်း FBI ကပြောပါရယ်Shepherd of Poway Jupia ကျောင်းဝင်တဲ့ကိုအသက်19နှစ်အရွယ်တနက်သမား John Arnes ကစနေနေ့ကခိုးဝင်ခဲ့ပြီးတိုက်ခိုက်ရေး37နှစ်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ San Diego County ရဲ့အရာရှိကပြောပါတယ်ရှင်
။ Mozambique နိုင်ငံမှာသတင်း6ပတ်တွင်ပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းတစ်ခုဒုတိယကြိမ်ဝင်တိုက်ခဲ့ပြီးသေဆုံးသူ38ဦးရှိတယ်လို့ Mozambique နိုင်ငံသဘောအဘိယာနေရေးဆိုင်ရာအဖွဲ့ကမနေ့တုန်းကအတည်ပြုပါတယ်ခဲနယ်လို့ခေါ်တဲ့အဲ့ဒီမုန်တိုင်းကြောင့်စပိုင်းမှာ၅ဦးသေဆုံးခဲ့ပြီးတော့မိုးတွေလည်းအပြင်းထန်ဆက်ပြီးတော့ရွာနေတယ်လို့ဆိုပါတယ်မိုးလေဝသခမန်းချက်တွေရဲ့နောက်ထပ်24နာရီလောက်မိုးပြင်းတွေဆက်ပြီးတော့ရွာနေ လဲဦးမယ်လို့လည်းပြောထားပါတယ်။မုံတိုင်းကြောင့်အိမ်တွေရာနဲ့ချီပြီးတော့ဖြစ်စီခဲ့ရတဲ့အီဘိုကျွန်းကိုကုညီရေးပစ္စည်းတွေမနေ့တုန်းကရဟယင်တစည်းနဲ့ပို့ဆောင်ခဲ့ပေမဲ့ရာသီဥတုအခြေအနေကဆက်ပြီးတော့ဆိုးနေတာကြောင့်အကူအညီပေးရရဟယင်နောက်တစည်းထပ်ပြီးတော့ထွက်ဖို့ဆိုင်ငံ့ထားရပါတယ်။တနအာရီကို136မိုင်နှုန်းနဲ့ကြာသာပရင်းနေနှောင်းပိုင်းမှာတိုက်ခတ်ခဲ့တဲ့အဲ့ဒီစိုက်ကလုန်းခက်တဲ့ကြောင့်ထိခိုက်ပျက်စီးမှုတွေတော်တော်များရှိနေပါတယ်။မိုးပြင်းတွေဆက်ပြီးတော့ရွာနေအောင်မယ်ဆိုလို့ရှိရင်လမ်းဆက်သွယ်ရေးတွေလည်းပြတ်တောက်သွားနိုင်ပြီးတော့အစားအစာဆေးဝါးနဲ့တခြားအရေးပေါ်လိုအပ်တဲ့ပစ္စည်းတွေအကူအညီပေးဖို့ခက်ခဲသွားနိုင်ပါတယ်။မုံတိုင်းကြောင့်အိမ်ပေါင်း3000ကျွဲလောက်ပျက်စီးပြီးတော့လူ1000ကျော်နေရာမရှိဖြစ်နေတယ်လို့မိုဇမ်ဘစ်အာနာဘယ်လီကဆိုပါတယ်။ပြီးခဲ့တဲ့လလယ်ပိုင်းကတိုက်ခတ်ခဲ့တဲ့စိုက်ကလုန်းမုံတိုင်းတစ်ခုကြောင့်မိုဇမ်ဘစ်အပါအဝင်ဇင်ဘာဘွေ၊မာလာဝီနဲ့မဒါဂတ်စကာနိုင်ငံတွေမှာလူပေါင်း1000ကျော်သေဆုံးခဲ့ရပါတယ်။
ဗင်နီဇွဲလားနိုင်ငံကိုရုရှားတုတ်ခင်မီ S-300 လေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေပေးပို့ခဲ့ပြီးတဲ့နောက်လက်နက်ပစ္စည်းတွေအသုံးပြုရေးနဲ့ပတ်သက်လို့ရုရှားအစိုးရဟာမကြာသေးခင်တည်င်းဘတ်တွေကလေကြောင်းကာကွယ်ရေးကျန်းကျင်သူတွေပါဝင်တဲ့ရုရှားစစ်တပ်အရာရှိအဖွဲ့တစ်ဖွဲ့ကိုဗင်နီဇွဲလားကိုဆေးလွတ်ခဲ့ကြောင်းအကဲခတ်တွေကပြောပါရယ်ဆိုရှယ်လစ်အစိုးရသမ္မတနီကိုလက်စ်မာဒူရိုကိုအရေးယူမဲ့အမေရိကန်ရဲ့တိုက်ခိုက်မှုမှန်သမျှဟန်တားနိုင်ရေးရုရှားလို့ဒီဒုံးကျည်လက်နက်တွေကိုအသုံးပြုဖို့ရှိကြောင်းလက်တင်အမေရိကအမေရိကန်ရုရှားကာကွယ်ရေးအကဲခတ်တွေကပြောပါရယ်အမေရိကန်စီးရေးဆက်ဆံရေးအကဲခတ်တွေရဲ့အဆိုအရ10နှစ်ကြာတက်တန်းရှိနေတဲ့ဒုံးကျည်တွေကိုတက်ဆင်အသုံးပြုနိုင်ရေးအတွက်ဗင်နီဇွဲလားကိုအကူအညီပေးဖို့ပြီးခဲ့တဲ့မတ်လနှောင်းပိုင်းကရုရှားစစ်အရာရှိအဖွဲ့ရောက်ရှိခဲ့တယ်လို့ဆိုပါရယ်ရှင်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ကနိုင်ငံကသတင်းတွေကိုတရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဝါဆုံးဘာသာရေးလက်ခွင့်ချိုးဖောက်မှုနိုင်ငံတွေဖြစ်နေတော့ကထုတ်ပြန်တဲ့ USCIRF နိုင်ငံကဘာသာရေးလက်ခွင့်ဆောင်ချီ American Commission ရဲ့2019ခုနှစ်အစည်းအဝေးခါစားထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအထိညှဉ်းပန်းဖိနှိပ်မှုတွေကျွလွန်ခဲ့တဲ့လောက်ရမှာတာဝန်ရှိတဲ့သူတွေကို ICJ လို့ခေါ်တဲ့နိုင်ငံကတရားရုံးတင်အရေးယူနိုင်ရေးဒီနှစ်ဒီအစည်းအဝေးခါစားမှာအကြံပြုထားကြောင်း Commissioner ကVOA ကိုပြောပါလေအဲ့ဒီအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးခန်းစားထဲမှာအထူးစိုးရင်ပေါ်ရနိုင်ငံတွေဆင်းနေမြန်မာတရုတ်အရီတီးယားအီရန်မြောက်ကိုရီးယားပါကစ္စတန် sorry အရေဗီးယားဆူဒန်တာဂျီကစ္စတန်တာမီနီစတန်နဲ့ဆက်တဲ့နိုင်ငံပေါင်း10နိုင်ငံပါဝင်အဲ့ဒီဆင်းထဲမှာမပါဝင်သေးတဲ့ရုရှားဆီးရီးယားဥဇဘက်ကစ္စတန်နဲ့ပြည်နယ်နိုင်ငံတို့လည်းရှိပါတယ်Tier 1အဆင့်လောက်မဆိုးတဲ့ Tier 2အဆင့်နိုင်ငံတွေထဲမှာအဇာဘိုင်ဂျန်၊ဘာရိန်း၊ကျူဘာ၊အာဖဂန်နစ္စတန်၊အီဂျစ်၊အိန္ဒိယစတဲ့နိုင်ငံတွေပါဝင်ပါလေ
။တရုတ်နိုင်ငံကအပြင်ကမ္ဘောဒီးယားနိုင်ငံကိုတနင်္လာနေ့က3ရက်ကြာခီးစဉ်နဲ့ရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ NLD အစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကမ္ဘောဒီးယားကိုပထမဆုံးရောက်လာတဲ့တရားဝင်ခီးစဉ်ဖြစ်ပါတယ်။ကဘာကျော်ရှေးဟောင်းအန်ကော့ဝတ်ဘုရားကျောင်းကိုမသွားခင်မှာဝန်ကြီးချုပ်ဟွန်ဆန်ပြည်နိုဒရမ်နဲ့တခြားကမ္ဘောဒီးယားအရာရှိတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့ရှိတယ်လို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဌာနရဲ့ပြောဆိုချက်ကိုကိုကပြီး AP သတင်းမှာမနေ့ကဖော်ပြခဲ့ပါတယ်။မြန်မာပြည်ကလူ့အခွင့်အရေးပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတယ်နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကအပြင်းထန်ကာကွယ်ပြီးပြောဆိုခဲ့တာပါမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးကို1955ခုနှစ်ကစတင်ထူထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်မှာပဲနှစ်နိုင်ငံလုံးကဗန်မလိုက်ဂျားနေနိုင်ငံတွေဖြစ်ရပ်တည်ခဲ့ကြပါတယ်ရှင
်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘတ်ဝမ်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုနဲ့ပတ်သက်ဆက်နွယ်မှုရှိတဲ့မြန်မာနိုင်ငံသား3ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်တာကာမှာရှိတဲ့ထူးတရားရုံးကထောင်နဲ့ဆယ်နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။သူတို့သုံးဦးကိုဖောက်ခွဲရေးပစ္စည်းတွေတည်ဆောက်မှုနဲ့တာကာမြို့မှာ2014ခုနှစ်ဒီဇင်ဘာလတုန်းကဆွဲချက်တင်ခဲ့တာပါ။အဲ့ဒီသုံးဦးကတော့ MD New Hussein အသက် 30, Yashar Arafat 26နှစ် Omar Khiram 29နှစ်တို့ဖြစ်ပါတယ်။အဲ့ဒီထဲက Omar Khiram ကတော့ တရားခံပြေးဖြစ်နေပါတယ်သူတို့သုံးဦးကိုဘင်္ဂလားဒေ့ရှ်တာကာငွေ1000စီပေးဆောင်မှုနဲ့တန်ငွေချမှတ်ခဲ့ပါတယ်သူတို့တွေဟာ RSO လို့ခေါ်တဲ့ရိုညာသွေးစီညီညွတ်ရေးအဖွဲ့အပါအဝင်နိုင်ငံတကာကစစ်သွေးကြောအုပ်စုတွေနဲ့ပတ်သက်ဆွနနူတွေဖြစ်ပြီးတော့ဖောက်ခွဲဆိုင်ရာဥတွေနဲ့သူတို့ကိုရေးယူထားတယ်လို့ဘင်္ဂလားဒေ့ရှ်ဆိုအပ်ရှင်တွေကပြောပါတယ် RSO အဖွဲ့ဟာရခိုင်ပြည်နယ်တွင်1980နဲ့90ပြည်နယ်တွေမှာလှုပ်ရှားခဲ့တဲ့စစ်သွေးကြောအဖွဲ့တခုဖြစ်ပါတယ်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘဒဝင်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ဖောက်ကွက်တိုက်ခိုက်မှုကြောင့်လူနည်းဆုံး2ဦးသေဆုံးပြီးတော့ဒဏ်ရာသူတွေတော်များများရှိခဲ့တာ
ပါဧပြီလအစောပိုင်းကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲအတွင်းပင်ပန်းဖျားနာမှုဒဏ်ကြောင့်သေဆုံးခဲ့ရတဲ့မဲယုံဝန်ထမ်းပေါင်း300ကျော်ရှိခဲ့ပါတယ်လူဦးရေတန်ပေါင်း190ကျော်ရှိပြီးကျွန်းပေါင်း18,000မှာမဲယုံပေါင်း8,000ကျော်မကရှိခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကသမ္မတနဲ့လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေကိုကျင်းပခဲ့တာပါ KPU နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့တနင်္လာနေ့ထုတ်ပြန်တဲ့စာရင်းအရမဲယုံဝန်ထမ်းအများရှိပေါင်း312ဦးသေဆုံးခဲ့ပြီးနောက်ဝန်ထမ်းပေါင်း2,232ဦးကလည်းပင်ပန်းဖျားနာမှုဒဏ်ကိုခံစားနေကြရတယ်လို့ဆိုပါတယ်ရှင
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မိုက်အင်ဂျင်နိုင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်မြန်မာပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေအဖြစ်မနေ့တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအထိဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့လို့ရမှာတာဝန်ရှိသူတွေကို ICJ နိုင်ငံတကာတရားရုံးတင်အရေးယူနိုင်ဖို့ဒီနှစ်အစီရင်ခံစာမှာအကြံပြုထားတဲ့အကြောင်းကော်မရှင်နာက VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ချင်းနိုင်ကပြောပြပေးပါအောင်ရှင
်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission Yusuf ဟာအမေရိကန်အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာအကြံပေးအဖွဲ့ဖြစ်သလိုဒီမိုကရက်နဲ့ Republican Party ကြီးနှစ်ခုလုံးကအဆိုပြုထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အစ်မြင့်စုံစမ်းရေးကော်မရှင်ဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုစောင့်ကြည့်စုံစမ်းပြီးနှစ်စဉ်အစီရင်ခံစာထုတ်ပြန်နေရမှာ2019ခုနှစ်အစီရင်ခံစာအတွက်ကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုဖော်ပြထားပြီးအထူးစိုးရိမ်ဖွယ်ရာနိုင်ငံတွေစီရင်တရားဝင်ဖြစ်သတ်မှတ်ထားပါတယ်မြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီရင် CPC မှာသတ်မှတ်ဖော်ပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ Yusuf Commissioner Gail Machine က VOA ကိုအခုလိုရှင်းပြပါတယ
် Well actually the State Department has designated Burma a CPC ever since 1999 and then again
ဒီတည်းမှာတော့1999ခုနှစ်ကတည်းကစပြီးအမေရိကန်နိုင်ငံသားရေးဌာနကနေမြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီရင် CPCS မှာထည့်သွင်းသတ်မှတ်ခဲ့သလို2018ခုနှစ်နိုဝင်ဘာလထုတ်ပြန်တဲ့အစီရင်ခံစာမှာလည်းဆက်ပြီးဖော်ပြခဲ့ပါတယ် USCIRF အနေနဲ့လည်း2019ခုနှစ်အတွက်မြန်မာနိုင်ငံကိုဆက်လက်ပြီး CPCS စီရင်မှာထည့်သွင်းသတ်မှတ်ဖို့အကြံပြုထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာအစိုးဘက်လမ်းကြောင်းကိုဦးတည်နေပါတယ်ပြီးခဲ့တဲ့နှစ်ကဆိုရင်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်နဲ့တခြားအဖွဲ့အစည်းတွေကနေတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ပါဘူးလို့လည်းသူတို့ကငင်းဆန်နေတာဖြစ်ပါတယ်လူ့အခွင့်အရေးဘာသာရေးအရာခွဲခြားဖိနှိပ်ခံရသူတွေအတွက်တရားမျှတမှုရဖို့ဆိုတာမျှော်လင့်ချက်အနည်းငယ်ပဲရှိပါတယ်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လောက်ရက်တွေကြောင့်ဖြစ်ပါတယ်။ဒီအချက်တွေဟာမြန်မာနိုင်ငံကို CPCS စရင်တဲမှာဆက်လက်ထည့်သွင်းဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်
။ဒါကြောင့်2019ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအထိပြစ်မှုကျူးလွန်သူတွေကို ICJ နိုင်ငံတကာတရားရုံးတင်စစ်ဆေးနိုင်ရေးအမေရိကန်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ Yusuf ကအကြံပေးထားကြောင်း Gail Machine ကပြောပါတယ
် Another recommendation is certainly to continue to support evidence and efforts of people to
collect ကျူးလွန်သူတွေအထောက်အထားအချက်လက်တွေစုဆောင်ရယူမှုကိုဆက်ပြီးလှုပ်ဆောင်ဖို့ပြစ်မှုကျူးလွန်သူတွေကိုအသေးအချာအပြစ်ပေးအရေးယူနိုင်ရေးတပ်တွေအထောက်အထားတွေစုဆောင်ဖို့က ကျိုးပန်းအားထုတ်နေတဲ့လူတွေကိုအကူအညီပေးဖို့ဒဏ်ခတ်ရေးယူမှုတွေချမှတ်ဖို့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေရောတီးခြားအဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါအရေးယူနိုင်ရေးကုလသမဂ္ဂနဲ့ပူးပေါင်းပြီးခုံရုံးဖွဲ့ပြီး ICJ International Court of Justice နိုင်ငံတကာတရားရုံးတင်နိုင်ရေးကြိုးပမ်းအားထုတ်ဖို့ဒီလိုလှုပ်ဆောင်ဖို့အကြံပြုရတာကလည်းမြန်မာအစိုးရကိုယ်တိုင်တရားမျှတမှုရအောင်ဆောင်ရွက်နိုင်မှာမဟုတ်လို့ပါဒီလိုရက်ဆက်ချမ်းချုပ်မှုနဲ့ပတ်သက်တဲ့အခြေအနေတချို့အတွက်တရားမျှတမှုရရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်လာဖို့လည်းဖြစ်ပါတယ
်နောက်ထပ်အရေးပါတဲ့အကြံပြုချက်တစ်ခုအဖြစ်2016ခုနှစ်အောက်တိုဘာလကသမ္မတအိုဘားမားလက်ထက်ရုပ်သိမ်းခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အက်ဥပဒေကိုပြန်ပြီးပြဋ္ဌာန်းဖို့ပါဝင်ကြောင်း Gail Machine ကပြောပါတယ်
We make these recommendations to the US government hoping that for example things like reinstating the national emergency
ညှိနှိုင်းချက်တွေမျှော်လင့်ချက်တွေရှိနေပါတယ်။ဥပမာဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုကိုအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အဲ့ဥပဒေကိုပြန်ပြီးပြဋ္ဌာန်းတာမျိုးပါ။အဲ့ဒီလိုပြဋ္ဌာန်းရာမှလည်းဒီလိုရက်ဆက်လာတဲ့ကျူးလွန်မှုတွေဟာလူသားတို့အပေါ်ယာစဝတ်ကျူးလွန်မှုမြောက်တဲ့အဆင့်ဒါမှမဟုတ်လူမျိုးတုံးတက်ဖြတ်တဲ့အဆင့်ထိရောက်နေတယ်ဆိုတာအသေးအချာအတိတ်ပဲဖွင့်ဆိုသတ်မှတ်ဖို့လိုပါတယ
်တစ်ဖက်မှာလည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနဲ့ပတ်သက်တဲ့တိခန့်စိတ်ကင်းမှုကိုတိုက်ဖြတ်တာအားလုံးပါဝင်မှုနဲ့ခွဲခြားမှုပပျောက်ရေးတိုးမြင့်ဆောင်ရွက်တာစတာတွေမှာအကူအညီပေးရေးမြန်မာအစိုးရအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့လေအမေရိကန်အစိုးရကိုအကြံပြုထားကြောင်း Gail Machine ကဆိုပါတယ်အထူးသဖြင့်လူမျိုးရေးဘာသာရေးမုန်တီးမှုပြန့်ပွားနေတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်လာစေတဲ့ Social Media တွေကနေတဆင့်အမုန်တရားပွားများစေတာတွေကိုတိုက်ဖြတ်ဖို့မြန်မာအစိုးရနဲ့ပူးပေါင်းအကူအညီပေးရေးအရေးပါကြောင်း Gail Machine ကပြောပါတယ်
ဥရောပသမ္မတ EU ကလက်နက်ရောင်းချခွင့်အပါအဝင်မြန်မာအပေါ်တံခတ်ပိတ်ဆို့မှုကိုတစ်နှစ်ထပ်ပြီးတော့တက်တန်းတိုးလိုက်ပါတယ်စစ်တပ်အခြေခံဗိုလ်ချုပ်မှုကြီးမြောင်လှိုင်ရဲ့ရုရှားစစ်တပ်နဲ့တွေ့ဆုံဆွေးနွေးမှုတွေလက်နက်စက်ရုံတွေတွားရောက်ကြီးစုတဲ့ခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲဥရောပသမ္မတကစစ်လက်နက်ဆိုင်ရာတံခတ်မှုကိုတစ်နှစ်တက်တန်းထပ်တိုးလိုက်တာပါနားဆင်ကြရအောင်ပါရှင်မြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်မှုတွေမှာစစ်တပ်နောက်နေကြဆောင်ရဲတပ်ဖွဲ့တို့ကအသုံးပြုနိုင်ခြေရှိတဲ့လက်နက်နဲ့စစ်ဖက်ရက်ဖက်သုံးပစ္စည်းတွေရောင်းချမှုကိုဥရောပသမ္မတ EU ကပိတ်ပင်တမျက်ချက်တက်တန်းတိုးလိုက်ပါတယ်။တနင်္လာနေ့မှာကြေညာလိုက်တဲ့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်နှစ်တက်တန်းထပ်တိုးလိုက်တာကြောင့်လာမယ့်2020ဧပြီလ30ရက်အထိတက်ရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ဖက်ဆိုင်ရာရုရှားနိုင်ငံခီးစဉ်အပြီးရှက်ပိုင်းအတွင်းမှာပဲ EU ရဲ့မြန်မာအပေါ်လက်နက်ရောင်းချမှုတမ်းမြစ်ကန့်သတ်ချက်နောက်မြန်မာလုံခြုံရေးတာဝန်ရှိသူလူပုဂ္ဂိုလ်14ဦးအပေါ်ပြည်ဝင်ခွင့်ပိတ်ပင်မှုထွက်ပေါ်လာတာပါရုရှားလိုနိုင်ငံတွေကနေလက်နက်ဝယ်လို့ရတဲ့အနေအထားမှာမြန်မာတပ်မတော်အတွေ့ EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ချက်ကထိရောက်မှုရှိနိုင်ပါမလားဆိုတာကိုတော့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကအခုလိုသုံးသပ်ပါတယ်
Well, European countries are some of the biggest manufacturers of military equipment in the world.
Europe နိုင်ငံတွေအားဆိုရင်ကမ္ဘာပေါ်မှာစစ်အသုံးဆောင်လက်နက်ထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲမှာပါပါတယ်။တံခါးပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာမင်းအောင်လှိုင်အနေနဲ့ဥရောပနိုင်ငံတချို့ကိုတွားရောက်နိုင်ခဲ့တာကျွန်တော်တို့တွေ့ရပါတယ်။သူဩစတြေးလျကိုသူတွားပါတယ်။ဂျာမနီနဲ့အီတလီကိုလည်းတွားပြီးလက်နက်ထုတ်လုပ်တဲ့နေရာတွေကိုတွားခဲ့ပါတယ်။ဥရောပထုတ်လက်နက်တွေကိုသူဝယ်ကျင်ခဲ့ပါတယ်။ဥရောပတို့စစ်အသုံးဆောင်တွေကိုပို့ပြီးလိုချင်ခဲ့ပါတယ်။ဂျာမနီကနေလေ့ကျင့်ရေးလေရင်တွေဝယ်ဖို့စီစဉ်ခဲ့ပါတယ်။နောက်ပြီးဥရောပနိုင်ငံတချို့စီကစစ်သုံးပစ္စည်းတချို့လည်းဝယ်ခဲ့ပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာတော့တန်ကြက်ကာကားတွေထုတ်လုပ်တဲ့ဆက်ယုံနောက်ရင်းငုံတင်းမောတွေပြုပြင်ထိမ့်သိမ့်တဲ့တင်းမောချင်းကိုလည်းတွားရောက်လေ့လာခဲ့သလိုရုရှားစစ်တပ်အကြီးအကဲတွေနဲ့တွေ့ပြီးနိုင်ငံတက်မတော်နဲ့ရေတက်ကြစစ်ဖက်ဤပညာဆိုင်ရာလေ့ကျင့်ရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြပါတယ်။ရုရှားနိုင်ငံခီးစဉ်အတွင်းရုရှားဖက်ဒရေးရှင်းနိုင်ငံစိုက်ဘေးရီးယားမှာရုရှားမီဒီယာတွေနဲ့တွေ့ဆုံမှုမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားလက်နက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ရုရှားနိုင်ငံရဲ့စစ်လက်နက်ပစ္စည်းတွေကကမ္ဘာမှာအင်မတန်အဆင့်မြင့်တဲ့စစ်လက်နက်ပစ္စည်းတွေဖြစ်ပါတယ်။ဤပညာအဖြစ်အင်မတန်ကိုမြင့်မားတဲ့ဟာတွေဖြစ်တဲ့အတွက်ကြောင့် မြန်မာနိုင်ငံမြန်မာတပ်မတော်တွေလည်းအများကြီးအတုံးဝင်တဲ့စစ်နယ်ပစ္စည်းတွေဖြစ်တယ်။အနာဂတ်မှာလည်းရုရှားနိုင်ငံရဲ့စစ်နယ်ပစ္စည်းတွေမြန်မာနိုင်ငံအတွက်လိုအပ်ချက်ရှိတဲ့နေရာတွေမှာတိုးချဲ့အသုံးပြုသွားမယ်လို့ကျွန်တော်ပြောလိုပါတယ်
။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ဥရောပလက်နက်တွေကိုပို့ပြီးတော့လိုချင်နေပြီးပို့ပြီးလဲဈေးသက်သာမှာဖြစ်တယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကထောက်ပြပါတယ်
။ Because the arms embargo said it was not going to allow the sale of fighting aircraft, but it still allowed training aircraft. The arms embargo was that we're not going to sell.
အခုလက်နက်ရောင်းချမှုပိတ်ပင်ချက်အရရောင်းမှုခွင့်မပြုတော့တဲ့အထက်မှာတိုက်ခိုက်ရေးလေယာဉ်တွေပါဝင်ပါတယ်။ဒါပေမဲ့လေ့ကျင့်ရေးလေယာဉ်တွေကိုတော့ဆက်ပြီးခွင့်ပြုထားပါတယ်။တနက်တွေရောင်းချခွင့်ကိုတားမြစ်ပိတ်ပင်ထားပေမဲ့လည်းအခြားစစ်ဘက်အသုံးဆောင်တွေကိုတော့ဆက်ပြီးရောင်းချနေပါတယ်။မင်းအောင်လန်ဘက်ကလည်းဥရောပဘက်ကစစ်ဘက်အသုံးဆောင်တွေကိုပို့ပြီးရကျင်နေပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာမှာနာမည်ကောင်းရသလိုဈေးလည်းတက်တာပါတယ်။ဥပမာပြောရရင် Twin Turbine လေယာဉ်ဆိုရင်ရုရှားကနေဝယ်ရင်ဒေါ်လာတန်းရာနဲ့ချီသုံးရပါတယ်။ဥရောပကလေယာဉ်တွေဆိုရင်တော့ပို့ဈေးတက်တာနိုင်ပါတယ်
။နောက်တစ်နှစ်တက်တန်းတွေ့လိုက်တဲ့ EU ရဲ့မြန်မာအပေါ်တန်းခတ်ပိတ်ဆို့မှုတဲမှာတော့မြန်မာနိုင်ငံတွင်ဖိနှိပ်မှုတွေအသုံးပြုနိုင်တဲ့လက်နက်နဲ့စစ်အသုံးဆောင်တွေရောင်းချခွင့်ပိတ်ပင်မှုနောက်စစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့တို့အသုံးပြုဖို့အတွက်အရက်ဖက်စစ်ဖက်နှမျိုးသုံးပစ္စည်းတွေတင်ပို့မှုကိုပိတ်ပင်မှုပြည်ရင်းဖိနှိပ်ချုပ်ချယ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ဆက်သွယ်ရေးစောင့်ကြည့်ပစ္စည်းကိရိယာတွေတင်ပို့မှုအပေါ်တမ်းမြင်ကတ်သက်ချက်တွေပါသလိုမြန်မာစစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးမှုကိုလည်းတားမြစ်ထားပါတယ်။နောက်ရိုဟင်ဂျာလူထုလူနည်းစုတိုင်းရင်းသားတွေဒါမှမဟုတ်လေကချစ်ရခိုင်နဲ့ရှမ်းပြည်နယ်အတွင်းကရက်သားတွေအပေါ်စိုးစိုးရွားရွားလူခွင့်ရေးချိုးဖောက်မှုဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်ဆွံ့ရွယ်တဲ့လူပုဂ္ဂိုလ်14ဦးပေါ်မှာလည်းပြစ်မှတ်ထားတမ်းမြစ်ကန့်သက်ချက်တွေချမှတ်ထားပါတယ်မြန်မာဘက်ကခိုင်မာပြည်စုံနဲ့ပြည်ပြင်ပြောင်းလဲရေးမရှိရင်တော့ EU ဘက်ကလက်နက်တင်ပို့ရောင်းချမှုဆိုင်ရာပိတ်ပင်တမ်းမြစ်ချက်ကိုရုတ်သိမ်းမဲ့အလားအလာမရှိဘူးလို့လည်းမတ်ဖာမနာကယူဆပါတယ် EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်လို့အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့2012ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်အရေးယူမှုတွေကိုဖြေလျှော့ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ရောင်းချမှုတားမြစ်တာအပါအဝင်စစ်ရေးအရာအရေးယူမှုတွေကိုဆက်လက်ထားရှိပြီး2019ခုနှစ်ရခိုင်မြောက်ပိုင်းအရေးခင်နောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုပြမှတ်ထားအရေးယူတာမျိုးထပ်တိုးခဲ့တာဖြစ်ပါလေရှင
်ကျော်ရှိမခင်ဒီသတင်းပတ်ထဲလာမယ့်မေလ3ရက်နေ့ဟာကမ္ဘာကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923554ဖြစ်ပြီးတော့email လိပ်စာက bamis@viewnews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမိမြတ်မဲ့သတင်းတွေကိုကြိုဆိုပါရခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ကျမတို့သတင်းတွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။စင်ကာပူနဲ့အမေရိကန်တို့မှလျှက်စစ်တပ်အားပြတ်တောက်ရင်ရင့်နေချီကြာတတ်ပြီးမြန်မာနိုင်ငံမှာတော့နိုင်ပိုင်းအတွင်လျှက်စစ်မီပြန်ရအောင်လုပ်ပေးနိုင်ခဲ့တယ်ဆိုတော့လျှက်စစ်နဲ့ဆွမ်းအင်ဒုတိယဝန်ကြီးရဲ့ပြောဆိုချက်ဟာလွဲမှားတဲ့အချက်တွေအပေါ်အခြေခံပြောဆိုချင်တာဖြစ်တယ်လို့အမေရိကန်မှာနေတဲ့မြန်မာနိုင်ငံဘွားတွေကပြောဆိုလိုက်ကြပါတယ်။အရင်အစိုးရလက်ထက်ကနဲ့စာရင် NLD အစိုးရလက်ထက်မှာလျှက်စင်မီပြတ်တောက်တာနည်းလာတယ်လို့ရန်ကုန်မြို့ကတချို့ကလည်းပြောပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့လျှက်စင်မီပြတ်တောက်မှုအခြေအနေနဲ့2020နွေရာသီမှာဓာတ်အားထုတ်လုပ်မှုတိုးတက်စေရေးအတွက်တနှစ်တာအတွင်းဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတဲ့မေးခွန်းကို AB 29ရဲ့ကျင်းပတဲ့ပြည်သူ့လွှတ်တော်တွင်ကျောက်တရားမြို့နယ်ကိုစလဲဦးနေမြို့ထက်ကမေးမြန်းခဲ့ရမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဒေါက်တာထွန်းနိုင်ကအခုလိုဖြေကြားပါတယ
်ချားနိုင်ငံတွေမှာလျှက်စစ်တာအမပြတ်တောက်ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာလျှက်စစ်တာအပြတ်တောက်သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပိုင်းတော်ပြန်ပြရပဲနဲ့ရက်တောင်ကြာပါတယ် မေရိကန်နိုင်ငံမှာဓာတ်ပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံမှာလျှက်စစ်ဓာတ်ပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်သည့်ရက်ဆိုတစ်ရက်အတွင်းမှာနိုင်ငံပိုင်းနဲ့နှစ်နိုင်သုံးနိုင်အတွင်းပြန်ရတဲ့အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နိုင်ပါတယ်ဓာတ်လျှက်စစ်ဓာတ်ပြတ်တောက်ရန်မဖြစ်ဖို့ညီကဲစုစီမံဆောင်ရွက်မလဲလို့ဆိုရင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကနှစ်စဉ်တင်ပြတောင်းခံတဲ့ဘတ်ဂျက်ပမာဏများအားလုံးကိုဖွင့်ပြပေးဖို့လည်းလိုအပ်တယ်ဆိုတာလည်းတင်ပြလိုပါတယ်
လျှက်စစ်ဒုဝန်ကြီးပြောသလိုအမေရိကန်နိုင်ငံမှာစိုးစိုးဝါးဝါမီးပြတ်တာမျိုးမကြုံဘူးသေးဘူးလို့ဗာဂျီးနီးယားပြည်နယ်မှာဆယ်စုနှစ်ကျော်နေလာတဲ့လုပ်ငန်းရှင်ကိုသားကြီးကပြောပါတယ
်ကျွန်တော်ဘက်ကတိတ်မဖြစ်ဘူးကျွန်တော်ဘက်ကတကြိုးတွေကမြောက်ကသွားတယ်နောက်တစ်ခုကပြက်ခဲတယ်ပြက်တော့ကျွန်တော်တစ်ခါမှမကြုံသေးဘူးဒီဘက်မှာတော့ကျွန်တော်အိမ်ပြောင်းတာဒီအေရီယာပြောင်းတာနှစ်နှစ်ကျော်ဟိုဘက်အေရီယာတော့လည်းမပြက်ဘူးဂျစ်ကုတ်တာကွဲသွားတယ်ပေါ့ကျွန်တော်ဒီစီးတီးမှာပဲနေတယ်ဒါပေမဲ့မပြက်ဘူးဗျဟိုဘက်မှာပြက်တာတစ်ခါပဲပြက်ဘူးအာဒီမှာရဲနဲ့ချီပြတာတခါမှမရှိဘူး။လွန်ရောကျွန်ရောပြက်တနာ ਈ တဲ့ပူတာတခါမှမရှိဘူး။အဝင်းကြီးတယောက်အနေနဲ့ဒီလိုစကားပြောလုံးဝမပြောသေးဘူး။ပြီးတော့ तू ကနိုင်ငံခြားအတွေ့အကြုံမရှိတော့လား။ဒါမှမဟုတ် तू ကိုယ်တိုင်ပဲ तू အလုပ်ကိုမျက်လုံးကြီးစွတ်ပိတ်ပြီးညင်းနေတာလားကျွန်တော်လည်းမပြောတတ်တော့ဘူ
း။နှင်းကြတာလေပြင်းတိုက်တဲ့ဒဏ်ဒီကျုံရလေးရှိတဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအဝတ်လျှော်စက်နဲ့ recycle လုပ်ငန်းပိုင်ရှင်ကိုမင်းနိုင်ကတော့အမေရိကန်မှာမြန်မာလျှက်စစ်ဒုဝန်ကြီးပြောသလိုမကြုံဘူးသေးဘူးလို့ဆိုပါတယ်
။မြန်မာပြည်ကလျှက်စစ်ဒုဝန်ကြီးပြောသွားတဲ့ဟာကျွန်တော်လည်း Facebook မှာတွေ့လိုက်ရတယ်။အဲ့ဒါဖတ်ပြီးတော့ရည်မိတယ်ပေါ့ဗျာ။ပြုံးမိတယ်။ကျွန်တော်တို့နေတဲ့က Buffalo ဆိုတာဒီ snow တွေပါကြီးကြပြီးတော့အရင်လေးကရန်ဆိုးရတဲ့မြို့တွေတစ်မြို့ဖြစ်တယ်။သို့တော့ကျွန်တော်အခုကျွန်တော်လုပ်နေတဲ့ဒီအိုးရှော်ဆက်လုပ်ငန်းဆိုရင်ဒီရက်ွက်တွေကလူတွေကကျွန်တော်အိုးရှော်ဆိုင်ကိုလာပြီးတော့ဒါအိုးရှော်ဆက်မှာတနေ့လောက်ဒီတော့လည်းကမှာ6ခန်းဆက်တဲ့တကနောက်ထပ်45မိနစ်တနားရီတိအောင်ထပ်ထည့်ပြီးတော့မှအနည်းဆုံးတနားရီဝဲလောက်ဒီလျှက်စစ်တွေဝဲတိကအားထားပြီးတော့သုံးနေရတယ်အဲ့ဒီအချိန်မှာဘုနာတုံးဝင်ကြီးပြောသွားတယ်လို့နှစ်ပတ်လောက်ကြာတော့ပြက်တယ်ဆိုတော့ကျွန်တော်တော့မွဲပြာကြသွားမှာပေါ့ဒီဟာဒီဥဥဆိုးသွားပြီးတော့မီးပြက်ခဲ့ရင်တော့မှနိုင်ပိုင်းပြအောင်မကြာခဲ့ဘူးအဲ့တော့ဘုနာမာဒီယာလျှက်စစ်တူဝင်ကြီးပြောသွားတဲ့စကားတွေအချက်လက်တွေကတော်တော်လေးလွဲမှားနေတယ်ဒီတော့သူထပ်ပြီးတော့ဘတ်ဂျက်တွေထပ်တောင်းတယ်ဘတ်ဂျက်တွေပေးမှသူတို့လုပ်တွေဘလို့ဖြစ်မယ်ဆိုပြီးတော့ဟိုမယမ်းမလားဒီလျှောက်ပြောနေတယ်လို့မျိုးကျွန်တော်မြင်ရတယ်ဗျာဒီလိုဝန်ကြီးတွေကနေပြီးတော့တိုင်းပြည်ကိုဥဆောင်နေဆိုတော့ခံစားရမယ့်ပြည်သူရဲ့ပေါ်အောင်စာနာမိတယ
်အခုရပိုင်းအတွင်းရန်ကုန်တိုင်းမှာလျှက်စစ်မီးပြတ်တောက်တဲ့မြို့နယ်တချို့ရှိတယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်စမ်းကြောင်းမြို့နယ်မှာတော့ဒီရပိုင်းတည်းမီးပုံမှန်ပြန်လာနေတယ်လို့ဆေးရုံမှာညာပိုင်းတာဝန်ကြနေတဲ့ဆရာဝန်ဒေါက်တာရမင်းတော်ထွတ်ကပြောပါတယ်
ကျမတို့နေတဲ့ကမ္ဘာလေးကတော့မပြတ်တော့ဘူးရှင်။ဒါပေမဲ့တချို့ Facebook မှာတင်နေရကြတော့လေ။ကဲတော့ခဏပဲပေါ့အဲ့လိုမျိုးတွေ့နေ။အလုံးစုံကတူရှင်နဲ့တန်းနိုင်ဘူးလားဆိုတော့။အခုကျွန်တော်တိုင်ကတော့ခေါင်းတော့ပြပါတယ်။အင်းမကြောက်တန်းနိုင်တော့ပဲရှင်။အကျန်ပြီးတော့မပြတ်ဘူးပေါ့နော်။အဲ့ကျွန်တော်ဆိုင်ကြောက်ပါမဆိုလို့ရှင်လေ။တောက်လျှောက်ပါလေလို့။အဲ့တော့ဆက်တော့ပြီးကောင်းပါလေလို့ဖြစ်မှာပဲပေါ့နော်။
မြန်မာအာဏာပိုင်တွေရဲ့သတိပေးထုတ်ပြန်ချက်အရရန်ကုန်နဲ့မန္တလေးမှာမကြာခင်ကာလအတွင်းလျှက်စစ်မီးပြန့်ဖြူးမှုကိုရှော့ချသွားမယ်လို့ဆိုပါတယ်အခုဆိုရင်ရာသီဥတုပူပြင်းတဲ့ໜွေကာလရောက်လာပြီဖြစ်တာကြောင့်ရေအားလျှက်စစ်ထုတ်တဲ့ဆယ်ကြီးတွေမှာရေခမ်းချောက်မှုကြောင့်ရေမျက်နှာပြင်14ဘီလောက်ရော့ကျလာပြီးထုတ်ယူမဲ့လျှက်စစ်ပမာဏရော့ကျလာနိုင်တာကြောင့်မန္တလေးမှာဆိုရင်မြို့နယ်လိုက်အလှည့်ကျမီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ
VOA ရဲ့အင်ကာနဲ့မနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနေ့ခင်ပါရှင်ဗီရီအမေရိကန်အတန်က2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့သတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပြီးကမ္ဘာသတင်းတွေထဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာပြီးမှာတော့
ကျွန်တော်တို့ဒါဟို insurance market အတွက်ကောမြန်မာနိုင်ငံရေးသိမ်းပတ်သက်မှုဒီပတ်ဝန်းကျင်အတွက်ကောကောင်းမွန်တဲ့အဲ development နော်ဘယ်တခုဖြစ်ပါတယ်လုပ်ငန်းကိုတခြားနိုင်ငံတွေ
အပတ်စဉ်စီးပွားရေးကဏ္ဍမှာနှာစင်ကြရပါမယ်နောက်ပိုင်းမှာတော့တူတာဆုံးလဲအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာဒီမိုကရေစီရေးအတွက်စွန်းစွန်းတမန်ကာလကြာရှည်ဆောင်ရွက်ခဲ့သူအိန္ဒိယနာပြည်နယ်အထက်လွှတ်တော်အမဟာရစ်ချက်လူကာဟာအသက်89နှစ်အရွယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကွယ်လွန်ခဲ့ပါတယ်ဒီအကြောင်းဒေါ်လလတန်းကစူးစီးတင်ပြပေးမှာပါရှင
်အိန္ဒိယနာပြည်နယ် Republican အထက်လွှတ်တော်မဟောင်းရစ်ချက်လူကာဟာဧပြီလ28ရက်နေ့မနေ့ကအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ကြောင်းWashington DC ရှိ Lugar Center ကနှိမ့်နေနေကထုတ်ပြန်ခဲ့ပါတယ်။သူဟာ Indiana ပြည်နယ် Indianapolis မြို့တော်ရဲ့မြို့တော်ဝင်ဖြစ်ရှစ်နှစ်ကြာထမ်းဆောင်ခဲ့ပြီးတဲ့နောက် Indiana ပြည်နယ်ကနေအထက်လွှတ်တော်အမဖြစ်1989ခုကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အထက်လွှတ်တော်မှ Lugar ဟာ2012ကပြန်လည်ရွေးကောက်ခံရမှာအရေးရှိနေခဲ့တဲ့အတွက်Washington DC မှာ Lugar Center ကိုမတည်ခဲ့ပြီးကမ္ဘာတစ်ပတ်စားနပ်ရိက္ခာဖူလုံရေးတက်လက်နဲ့များဖြစ်သိရေးနိုင်ငံခြားထောက်ပံ့မှုတိရောက်မှုရှိရေးနဲ့ Republican နဲ့ Democrat နှစ်ပါတီကြားပူးပေါင်းဆောင်ရွက်ရေးအတွက်ပရဟိတလုပ်ငန်းကိုဦးဆောင်ခဲ့သူဖြစ်ပါတယ်။36နှစ်ကြာအထက်လွှတ်တော်မှာတာဝန်ထမ်းဆောင်စဉ် Lugar ဟာမြမအရေးကိုဦးစားပေးဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။ထက်လွှတ်တော်မှာ Lugar ရဲ့ Indiana ပြည်နယ်မှာထိုင်းနဲ့မလေးရှားဒုက္ခသည်စခန်းတွေကမြန်မာဒုက္ခသည်တွေအဓိကလာရောက်အခြေချတဲ့ပြည်နယ်ဖြစ်ခဲ့ပြီးမြန်မာဒုက္ခသည်ပေါင်းအခုဆို2000ခွဲလောက်ရှိနေပြီဖြစ်ပါတယ်။အိန္ဒိယနဲ့ချီဆိုင် BACI ခေါ်မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Vinnie ကထက်လွှတ်တော်မှလူကနဲ့ပတ်သက်လို့အခုလိုအမှတ်တရ VOA ကိုပြောပါတယ်
။သူကကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုအများကြီးကူညီခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ပဲ။ကျွန်တော်တို့ဒီမိုကရေစီရဖို့ရအတွေ့အော်တော်တော်လေးကြိုးစားပြီးတော့လုပ်ကြိုက်ခင်းတယ်။အဲဒီလုပ်ခင်းတဲ့အတော်တွင်းမှာကျွန်တော်နိုင်ငံအတွက်ကိုတော်တော်လေးအကျိုးပြုတဲ့ဥပဒေတွေကြားထားခဲ့တယ်။သူတစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာစစ်အစိုးရနျူကလ িয়ার လက်နက်ပိုင်းဆိုင်ရာပူးပေါင်းမှုမရှိအောင်သူတော်တော်လေးကြိုးစားပြီးတော့တာမီးခဲ့တယ်။ပြီးတော့လည်းကျွန်တော်တို့ရဲ့နိုင်ငံဒီမိုကရေစီရဲ့အတွက် Human Right အတွက်ပါဥပဒေကျမ်းလေးလောက်တယ်ပြီးလို့ရှိရင်ဒီကိုရောက်နေတဲ့မြန်မာပြည်အတွက်စကောလာရှစ်ပို့လဲစနေတဲ့လူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်ပြီးလို့ရှိရင်နောက်တစ်ခုကမလေးရှားနိုင်ငံမှာမလေးရှားအနာပိုင်တွေကနေပြီးတော့လူကိုကူးမှုကိုလုပ်တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံကထွက်လာတဲ့လူတွေတော်တော်များထောင်ပေါင်းနဲ့အထိသွားတယ်အဲ့ဒီတွင်ကိုဟိုင်ပန်နိုင်ဖို့အတွက် Congressional Initiative နဲ့ဒါတမ်းနေလိုက်တယ်သူရဲ့အလုပ်ကြောင့်ပဲဒီခါရရတယ်ဆိုတော့သတို့လေးကိုအခြေခံကြားနဲ့အခက်ကဏ္ဍနေပြီးတော့စနေကလူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်ဟိအခုကွယ်လွန်နေဆိုတာအမေရိကန်နိုင်ငံအတွက်ပါမဟုတ်ဘူးနော်ကျွန်တော်နိုင်ငံဒီမိုကရေစီကိုချစ်တဲ့ Burmese community အတွက်ဆိုရှယ်မှုတစ်ခုကြီးပဲဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
ထို့လို့တော့မှလူကဟာ1985ခုနှစ်ကနေ1989ခုပြင်2003ခုကနေ2009ခုထိအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်ထောင်ဆောင်ခဲ့ပြီး2009ခုကနေ2013ခုနှစ်အထိအဲ့ဒီကော်မတီရဲ့ဝါရင့်အဖွဲ့ဝင်တဦးဖြစ်လဲထောင်ဆောင်ခဲ့သူဖြစ်ပါတယ်။လူကဟာအမေရိကန်နိုင်ငံခြားရေးပေါ်လစီမှာထက်ထက်မဲ့မဲ့ပြောဆိုနိုင်သူတဦးဖြစ်ခဲ့တဲ့အတိုင်းတောင်အာဖရိကအသွားရောင်ခွဲခြားမှုပပျောက်ရေးနဲ့20ရာစုဝင်ဆိုဗီယက်ယူနီယံပြည်နယ်ဟောင်းတွေမှာနျူကလ িয়ার နဲ့ဖြည့်သိမ်းရေးအတွက်ကြိုးပမ်းမှုတွေကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်2013ခုနှစ်မှာသမ္မတဘရက်အိုဘားမားကထက်လွှတ်တော်မှလူကကိုအရက်ဖက်အမြင့်ဆုံးသမ္မတကချီးမြှင့်တဲ့ Medal of Freedom လွတ်မြောက်မှုဆုကိုလည်းပေးအပ်ခဲ့ပါတယ်သူဟာ1996ခုနှစ်မှာသမ္မတဖြစ်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ပြီးမှမအောင်မြင်ခဲ့ပါဘူးအိန္ဒိယနဲ့ပြည်နယ်အုပ်ချုပ်ရေးမူဟောင်းဖြစ်သူလက်ရှိဒုတိယသမ္မတ Mike Pence ကလူကကွယ်လွန်မှုနဲ့ပတ်သက်လို့သူရဲ့မိတ်ဆွေရင်းချတူပြင်က Chinyo Leza Yadud U Song Shong Mutwe. Wene Jong Tinla Niga Topian Gebari. Tamra Obama Garo. Luga Ha Pitana Pishin Datu Du Pibi. Tujang Gabaji Ha Bobi Longjong Sicha Yani Vilu. Tuye Topian Jema Popia Tabari. Teludoma Hong Luga Gwelon Jema Tu Nabema. Snipidu Shalene. Da Li Ulule Shinida Pibarishim.
Akura Gojong Ling Gang Nobi, my engineer do disseme. Gabat, the media de Gam Yamaning at Jamnigo Nasin Taya and Mashi.
Nemane Camorian and Nanganja, Sassani de Pubido, Akong La on Losambo. Don Sansuji, Camorian and Yamayoshi Nidja. So Fing Chang Yitare, Drinsamago, Epidrema, Evilanesa Guiniga, Popia Tabare. Dioninga Pian, Camorian and Yango, Drenla Niga, Donja Kiz in the Yalare, Don Sansujiha. And Eddie Suatella Bigrega. နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပထမဆုံးကမ္ဘောဒီးယားကိုရောက်လာတဲ့တရားဝင်ခီးစဉ်နဲ့ဖြစ်ပါတယ်။ကမ္ဘာကျော်ရှေးဟောင်းအန်ကော့ဝတ်ဘုရားကျောင်းကိုမတွားခင်ဦးကြီးချုပ်ဟောင်းမူကိစ္စရင်းနဲ့ပတ်သက်ပြီးတော့နောက်နိုင်ငံတွေကPR ပေးမှုတွေကြောင့်မြန်မာရောကမ္ဘောဒီးယားနိုင်ငံလုံးဟာတရုတ်စိုးရနဲ့ပို့ပြီးတော့နိနိကက်ကက်ရှိလာခဲ့ကြပါတယ်။ရခိုင်ပြည်နယ်တွေကနေရ နိုင်ငံရေးအင်အားစုတွေကိုလှုပ်လို့မရအောင်အစိုးရကဖိနှိပ်ထားမှုနဲ့ပြားတွေပိတ်ခံနေရပါတယ်မြန်မာပြည်ကလူ့ခွင့်ပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတဲ့နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကနေအပြင်းထန်ကာကွယ်ပြီးတော့ပြောဆိုခဲ့ပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကြားတန်တမာဆက်ဆံရေးကို1955ခုနှစ်ကစတင်တည်ထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်ထဲမှာပဲနှစ်နိုင်ငံလုံးဟာဘက်မလိုက်ဂျာနီနိုင်ငံတွေအဖြစ်ရပ်တည်ခဲ့ကြတဲ့အကြောင်းဆိုဖင်းချန်ရေးသားတဲ့သတင်းဆောင်မကို AP သတင်းမှာ AP 29အနေနဲ့ဖော်ပြထားပါတယ
်ရိုဟင်ဂျာပဋိပက္ခနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကိုတိုက်တွန်းဖို့ဩစတြေးလျအတွက်အခွင့်အလမ်းပဲဆိုတဲ့ကောင်းစဉ်နဲ့ရီဘကာဘာဘာရေးသားတဲ့ဆောင်မကို The Interpreter သတင်းမှာ April 29ရက်နေ့ကဖော်ပြထားပါတယ်32ကြိမ်မြောက်အာဆီယံဩစတြေးလျညီလာခံကိုအခုတစ်ပတ်အတွင်းမလေးရှားနိုင်ငံမှာကျင်းပပါလိမ့်မယ်ဒီညီလာခံဟာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ရဲ့အခမ်းအနားကိုဆွေးနွေးဖို့အခွင့်အလမ်းတစ်ရပ်ပဲဖြစ်ပြီးဒါကိုမပြတ်မကွက်ဆွေးနွေးတင်ပါတယ်။ရခိုင်ပြည်နယ်ထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့ကိစ္စ၊အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတဲ့ကိစ္စ၊ဒုက္ခသည်တွေနေရမပြောင်းနိုင်ဘဲဖြစ်နေတဲ့ကိစ္စတွေဟာနိုင်ငံတကာကသိမြင်နေတဲ့ကိစ္စတွေဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်သူတွေလို့ဆွဆွဲခံထားရသူတွေကိုလည်းအခုချိန်ထိအေးအယူမှုမရှိသေးပါဘူး။ဒီပြဿနာတွေနဲ့ပတ်သက်ပြီးအာဆီယံဘက်ကအခုချိန်ထိဘာမှထိထိရောက်ရောက်မပြောသေးပါဘူး။အာဆီယံရဲ့လမ်းကြောင်းအတိုင်းတခြားနိုင်ငံရဲ့ပြည်ရင်းရေးဝင်းပြီးမဆွတ်ဖက်ရေးမှုကိုကင်ဆယ်ထားပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံနဲ့မြန်မာပါဝင်ရေးကိုထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေက1996ခုနှစ်ကကန့်ကွက်ခဲ့ကြတာပါ။1996ခုနှစ်တုန်းကတော့ဒေါ်ဆန်းစုကြည်ကဒီမဆွတ်ဖက်ရေးမှုကိုဝေဖန်ခဲ့မှုပါတယ်။ဒီမှုဟာအကူအညီမပေးဖို့အကြောင်းပြတာတသက်ပဲလို့ဆိုခဲ့တာပါ။အာဆီယံအဖွဲ့အနေနဲ့တော့သူတို့ရဲ့သူများနိုင်ငံပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒကိုဘယ်တော့မှဆွန့်လွတ်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းဖြစ်ပေါ်နေတဲ့ပြဿနာအခက်အခဲတွေကိုကို့အကျိုးစီးပွားအရာတုံ့ပြန်ဖို့နဲ့အဖွဲ့အစည်းရဲ့အစဉ်လာကြားမှာလှုပ်ဆောင်နိုင်မဲ့လမ်းကြောင်းတစ်ခုကိုတော့ရအောင်ရှာသင့်ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာပြဿနာတွေကိုအခုတစ်ပတ်အတွင်းအသေးချာဆွေးနွေးသင့်တဲ့အကြောင်းရီဘကာဘာဘာရေးသားတဲ့ဆောင်းပါးကို The Interpreter သတင်းမှာ April 29ရက်နေ့ကဖော်ပြထားပါတယ်ရှင်။
အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရမယ့်အချိန်ပါရှင်ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားပါတယ
်ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကပိုက်လုံးရဲ့ဓာတ်ရိုက်ဒီပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ် အများအပြားစကားဆိုတာဟာပြောတင်တာထက်ပိုပြောရင်အမှားပါလိရှိတာတို့ရရှင်များလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yin ni myauk nan lite da ngwe dwi be law ya lite de so de chang le lo ma thwa li ne. Stock zei dwi ha ate cha shi sme so da le min le ati ba lo de be ya ba de. U ma go naw de khaw na sin chi ja ya aw.
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့မြန်မာနိုင်ငံမှာအသက်အမကန်ဈေးကွက်တွင်နိုင်ငံခြားလုပ်ငန်းကြီးတွေအပြည့်အဝဝင်ရောက်လုပ်ကိုင်ဖို့ခွင့်ပြုလိုက်တဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်အာဆီယံစီးပွားရေးကောင်စီမြန်မာစီမံခန့်ခွဲရေးမှူးကိုလာဖုံးမြင့်နဲ့ဆွေးနွေးတင်ဆက်ထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဒီကနေ့လုံးပါလားအဓိကအခုဒီအသက်အမကန်လုပ်ငန်းကိုကျွန်တော်နိုင်ငံခြားကုမ္ပဏီများကိုတရားရိုင်းတော့အပြည့်အဝလုပ်ပိုင်ခွင့်ပေးတယ်ဆိုတာဒါကျွန်တော်တို့ဝမ်းသာအားရဂုဏ်ယူကြိုးစားတဲ့အစိုးရဘက်ကဟိုတောင်းတွေးပြီးတော့သူတို့ပြုလုပ်တဲ့ဒီဥပဒေမူကြမ်းပေါ့နော်အဲ့ဒီတစ်ခုဖြစ်ပါတယ်ကျွန်တော်တို့ဒါဟို insurance market အတွက်ကောမြန်မာနိုင်ငံရေးတင်ပို့တဲ့ဘုဒီပတ်ဝန်းကျင်အတွက်ကောကောင်းမွန်တဲ့အဲ development နော်ဘယ်တစ်ခုဖြစ်ပါတယ်လုပ်ငန်းကိုတခြားနိုင်ငံတွေဒီသူဖြင့်ဟိုအရှိတိုင်းရနိုင်ငံတွေရောနောက်တိုင်းရနိုင်ငံတွေရောဖွင့်ပြလိုက်တာ balance playing field ကျွန်တော်တို့က balance playing field ရှင်းပြိုင်လို့ဟိုမြင်မြတဲ့ရှင်းပြိုင်ခွင့်ပေးလိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်ပြီးတော့ဒါကိုကျွန်တော်တို့ကြိုးဆိုပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလူတွေဘယ်တော့လောက်လုပ်ငန်းစနိုင်မလဲ
အခုလောစရတော့အဲ့ဒါဒီ official date နဲ့တို့လုပ်ပိုင်ခွင့်နေရာစီးပွားစီမံဝန်ကြီးဌာနကနေပြန်ပြီးတော့ထုတ်ပြန်မှာဖြစ်တယ်ဒါပေမဲ့လောစရမှာတော့ကုမ္ပဏီ၅ခုကိုတရားရဲတော့အပြည့်လုပ်ပိုင်ခွင့်သူတို့ပေးလိုက်ပါပြီ
ဒီအမကန်လုပ်ငန်းကဗမာပြည်မှာတော့ပုဂ္ဂလိကလုပ်ငန်းတွေကတချို့ဒီကုန်ပစ္စည်းအမကန်တို့ဘာလို့တော့ကျမကြားဘူးပါတယ်ဒါပေမဲ့တွင်းတွင်းကျဲကျဲသိမရှိဘူးပေါ့နော်အဲ့တော့နိုင်ငံခြားကလုပ်ငန်းတွေဝင်လာတော့ရောတွင်ကျဲမဲ့လာလာရှိပါသလား
ဟုတ်ကဲ့ခင်ဗျာရှိပါတယ်ဘာလို့လဲဆိုတော့နှစ်ပိုင်းရှိတယ်ခင်ဗျာဒီနံပါတ်၁ကတော့ဒီဝင်လာတဲ့ရင်းနှီးမြှုပ်နှံမှုဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုအမကန်လုပ်ငန်းတွေကဒီအမကန်လုပ်ငန်းကိုအခြေတည်ပြီးတော့ပြည်တွင်းစီးပွားရေးမှာပြည်တွင်းရင်းနှီးမြှုပ်နှံမှုဖြစ်ဖို့အလားအလာပုံများတယ်။ဘာလို့ဆိုတော့အခုသူတို့ရဲ့ American တို့ Canada တို့နိုင်ငံတွေဒီရင်းနှီးမြှုပ်နှံမှုကုမ္ပဏီတွေဝင်လာပြီဆိုရင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းမှာသူတို့ကလုပ်တယ်။အမကန်လုပ်ငန်းမှာသူတို့ဝင်လုပ်တယ်။လုပ်ပြီဆိုရင်အမကန်နဲ့ကြားတဲ့ဒီဘယ်လိုပြောမလဲ Dues ပေါ့နော် Fees ကိုသူတို့ကဒီပြည်တွင်းစီးပွားရေးမှာပြည်တွင်းရင်းနှီးမြှုပ်နှံမှာဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့overall what the charge and all about တိုးတက်ဖို့လာလာရှိပါတယ်အဲ့ဒါနံပါတ်1အဲ့နံပါတ်2ကတော့ဟို competition ပေါ့နော်ရှင်ပြိုင်မှုကိုဖွင့်ပေးလိုက်တာဒါအရင်တော့ကတော့ဒီ monopoly လိုမျိုးတစ်ခုရှိတဲ့ company ဒါမှမဟုတ်လေအစိုးရပိုင် company တစ်ခုကဒဇေးဆိုရင်ဒဇေးပဲအဲ့ထက်မတက်ဘူးဒီ threat rate ဖြစ်တယ်လေအခုကကျတော့ company အများကြီးပါဝင်ပတ်သက်လာတဲ့အတွက် market mobilization ပေါ့နော်ဟို market လောက်ကမှုပုံများလာတယ်ပုံများလာတယ်ဗျာဒီဈေးဖြည့်ပြတ်ဖို့ပုံများလာမယ်အဲ့တော့ပြည်သူနဲ့ customer တွေအတွက်ပို့ပြီးတော့အသုံးပြင်မယ်ပို့ပြီးတော့သူတို့လုံဆောင်လို့တောင်းပေါ်မယ်နော်ဈေးထုံးနေပြီးတော့ရလက်တွေထွက်လာဖို့ကျွန်တော်တို့အသုံးပြပါတယ်ခင်ဗျာဟုတ်ကဲ့
ပြည်သူတွေလက်လန်းမိတဲ့ဈေးနှုံရောဖြစ်နိုင်မှာမလားရှင်ဒီအမနိုင်ငံတကာအာမခံလုပ်ငန်းတွေအားဒီအသက်အာမခံဆိုရင်အထူးသဖြင့်ဈေးကြီးတတ်တော့လေဗမာပြည်မှာရောက်တော့ရောအများစုလက်လန်းမိတဲ့ဈေးနှုံမျိုးဖြစ်လာနိုင်မှာမလားရှင
်ဟုတ်ကဲ့ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ခုနပြောလို့ပါပဲမြန်မာနိုင်ငံကဒီအသက်အဝါကံနဲ့ဖွင့်ပြလိုက်တယ်ဆိုတော့အသက်အဝါကံ CRN တို့လုံးပတ်ပြင်ပေးလိုက်တာတခုရဲ့လို့ပဲကြည့်ပြီးတော့ဟိုတုံးသက်လို့မရပါဘူးအသက်အဝါကံဖွင့်လိုက်တယ်ဆိုတော့တခြားသောအာမခံလုပ်ငန်းတွေအတွက်နောက်လိုက်နောက်ပါ เนาะที่potential ป่ะเนาะพุ่งไปได้ตัวမျိုးဖြစ်ပါတယ်။အခုဖြစ်နေကျွန်တော်တို့မြန်မာနိုင်ငံကဒီ agriculture เนาะဟိုအရန် focus နေရတဲ့နိုင်ငံဖြစ်တယ်။ဒီအခုဖြစ် farmer ဒီကျွန်တော်ရဲ့တောင်ဆန်မှာဦးကြီးရေကျွန်တော်တို့ရဲ့ဟို land ရေဒေသအကုန်လုံးအတွက်အာမခံတွေကအေးနောက်ဆက်တွဲမှာပါလာမယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။အဲ့ဒါအတိအကျကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့လောလောဆယ်မှာတော့အသက်အာမခံကိုတရားခံတော့ဖွင့်ပေးလိုက်တယ်။ဖွင့်လိုက်တာအေးအသက်အာမခံကို base လို့တည်ပြီးတော့တခြားသောလုပ်ငန်းတွေဘယ်လိုမျိုးထွန်းပေါက်မလဲ။အဲ့ဒါဟိုတကားဖွင့်လိုက်တယ်လို့ပေါ့ဗျာ။အဲ့လိုမျိုးဟိုရင်ကြည့်ပြီးသုံးသပ်မှာဖြစ်ပါတယ်ဟုတ်တယ်။
အဲ့တော့ဒီလုတ်ခွင့်ရတဲ့လုပ်ငန်းကြီးတွေရဲ့အာဂုံးတိတ်ခါပေါ့နော်ဘယ်လောက်ထိခိုင်မာလဲဘယ်လောက်ထိယုံကြည်စိတ်ချလဲဆိုတာလဲဟိုပြောပြပေးပါအောင်ရှင်
ဟုတ်အခုလောလောဆယ်ပြည်တဲ့ company ငါးခုထဲမှာ company တစ်ခုကဟောင်ကောင် based company တစ်ခုဖြစ်တယ်နောက်တစ်ခုကကြတော့အဲ UK based company တစ်ခုဖြစ်တယ်နောက်တစ်ခုကဒါကြီးရှိဂျပန် company တစ်ခုဖြစ်တယ်အဲကျန်တဲ့တစ်ခုကတော့ US နဲ့ Canada ပေါ့နော်အဲ company ဖြစ်ပါတယ်သူတို့ရဲ့ဟိုအရှိအောင်အားချရောကျွန်တော်တော့ဒီတခြားနိုင်ငံတွေတော့ကျွန်တော်ပြောနိုင်ဘူးဒါပေမဲ့ chart ကကျွန်တော်တို့ American ရဲ့ US company ရဲ့အော်မဲ့တဲ့ company တို့ဖြစ်တဲ့အတွက် chart အတွက်ကတော့ကျွန်တော်ပြောမယ်ဆိုတော့ share အရှာ market မှာရောတရုတ် market မှာရောတို့လုံးဆောင်နေရနှစ်ပေါင်း30ကျော်ပါပြီခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီအာမခံအခုအသက်အာမခံကစပြီးတော့နောက်ထပ်ဆင့်ဘွားတွေပေါ့နော်ခုနကကုလဖုံးမြင့်ပြောသလိုပဲဘယ်လိုလုပ်ငန်းတွေတိုးပွားလာနိုင်ပါသလဲအကျိုးရှိလာနိုင်ပါသလဲ
ဟုတ်ကဲ့အဲ့နောက်တစ်ခုအသက်အာမခံခင်ဗျာနော်အသက်အာမခံပြီးတော့ကျန်းမာရေးအာမခံပြီးတော့ဒီအဲ site ပြုရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအတွက်အာမခံအဲ့ဒါကျွန်တော်တို့ဟိုနောက်အချိန်တိုင်းတာတစ်ခုမှာညောင်းနဲ့ညောင်းပန်းရတဲ့ဟို project trajectory ပေါ့နော်ဖြစ်နိုင်ကြည့်ပေါ့နော်အဲ့ဒါအဲ့တော့ဒီအကြမ်းမာရေးအာမခံနဲ့ဒီ site ပြုရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအတွက်အာမခံဖြစ်ပါတယ်ဟုတ်ကဲ့
ဟိုရနှုံးပြည့်လုတ်ခွင့်ရပြီဆိုတော့ဟိုအနေအထားပဲရှိသေးတာပေါ့နော်ဆိုတော့
ဟို
ဈေးခွက်ထိုးဖောက်တာမျိုးစနေတာမျိုးတွေရောရှိနေပြီလားဒီ company ကြီးတွေဘက်က
ဟုတ်ကဲ့ကျွန်တော်တို့အခုဆို chart ဆိုရင်သူတို့ဒီဟိုဒီအခုအမရေပြန်ဆန်းလုံးပြည့်တဲ့ company ငါးခုလုံးပါလေမြန်မာနိုင်ငံတွင်းမှာရုံးဝယ်ဖွင့်ပြ company တွေပဲသူတို့ပေးတာခင်ဗျာဟောဒီ market ကိုဖွင့်ပေးရဆိုတာပြည်တွင်းမှာအနည်းဆုံးတစ်နှစ်ရုံးဖွင့်ပြ company တွေပဲပေးရသူတို့ကဒီဆိုရင်အပြည့်ဝဝင်ရောက်မှုမရှိသေးရင်တော့မှ market ထဲကို design camp ကိုဝင်နေပြီးသား company တွေပဲပေးရဖြစ်တယ်အဲ့တော့ company တိုင်းကအခုမှစပြီးတော့ဒီတရားရင်တို့ license ရမှဝင်လာပေါ့ခင်ဗျာတော်တော်များများပြည်တွင်းမှာဆက်ဆက်အနည်းဆုံးကနေငါ့ရဲ့ရှိနေပြီးသား company ဖြစ်ပါတယ်ဟုတ်
ဟိုနင်းနေတော့ပြောရခက်တယ်နော်သူဟိုလာစင်ကြီးကဘလောက်သွင်းရမယ်သူတို့ဈေးနှုန်းတွေကဟိုရော်ကြီးကဘလောက်ဆိုရဲအတိုင်းတားတွေတော့ကျမတို့မသိရသေးတော့ဟုတ်ကဲ့
ဟိုကကျွန်တော်တို့ကြည့်ရမှာရော်ကြီးဘလောက်ရဲ့ဟိုဘလောက်သွင်းရမယ်ဆိုတာမကြည့်ပဲねပို့ပြီးတော့ဒီ international ပေါ့နိုင်ငံတကာအရှိန်ကြီးရဲ့နော်ဒီအမားရလုံငန်းတွေဝင်လာတယ်ဗျဒီရော်ကြီးရောသွင်းရတဲ့တုံးကပြည်သူအတွက်ပို့ပြီးတော့ effective ပို့ပြီးတော့ efficient ဖြစ်မယ်လို့သုံးသပ်တာဘာလို့လဲဆိုတော့တိုင်ဆိုင်မှုပုံများတယ်လေအဲ့တော့ company တစ်ခုကဟို overall monopoly မရှိတော့ဘဲနဲ့တခြား company နဲ့ပြန်ရပြီဆိုရင်သူတို့ရဲ့လုံထုံးလုံစင်ကပို့ပြီးတော့ပြည်သူအတွက်ပို့ပြီးတော့ဟိုတင့်မယ်ပို့ပြီးတော့ဟိုဘယ်လိုပြောရမလဲ
ဟုတ်ကဲ့ရွေးချယ်စရာပုံများလာ
ရွေးချယ်စရာပုံများလာတာအဲ့ဒါ post win ပေါ့နော် positive school နဲ့ကျွန်တော်ကြည့်ရတည်ရနေရမှာဖြစ်ပါတယ
်အခုကတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးရမယ့်အချိန်ပါရှင်ကိုအောင်အောင်ကအစီအစဉ်တင်ဆက်ထားပါတယ်
ဖိလစ်စီဂျက်ဆပ်နိုင်ငံတကာဥပဒေဆိုင်ရာတရုတ်ပြတရခွင်ပြိုင်ပွဲကိုနိုင်ငံပေါင်း100ကတက်ဒိုကောလိပ်ကုစားပြုအသင်း900လောက်ပါဝင်ရှင်ပြိုင်တာပါနိုင်ငံတွေကြားပြဿနာဖြစ်ပွားပြီးတဲ့နောက် ICJ နိုင်ငံတကာတရားရုံးရှိမှရှောက်လဲချက်ပေးရတဲ့ပုံစံမျိုးရှင်ပြိုင်ရတာပါ2019ခုနှစ်ပြိုင်ပွဲမှာဘလို့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရှောက်လဲထုချေရလဲဆိုတဲ့အကြောင်းဥပဒေကြောင်းသူတဦးဖြစ်တဲ့မြန်မာအသင်းဝင်မတ်ပြပြဖြူကအခုလိုစပြောပြပါရစေ
ဟုတ်ဒီပြိုင်ပွဲကတော့နိုင်ငံနှစ်နိုင်ငံရှိရဲ့နိုင်ငံနှစ်နိုင်ငံ
ไอ้ฮู้ยินเนาะနိုင်ငံအကြီးပေါ့နိုင်ငံအကြီးကနေသူတို့ကဒီနွားအရိုင်းနေရှိတယ်နွားရိုင်းနေကသူကမွေးလို့မရဘူးတနိုင်ငံတစ်တိုင်းကူးနေတယ်ပေါ့ဒါပေမဲ့သူတို့ကနိုင်ငံအကြီးကနေတနိုင်ငံနဲ့သိမ့်ပိုက်ပြီးတော့နိုင်ငံအသေးနှစ်နိုင်ငံခွဲဝါတဲ့အခါမှာဟိုဒီနိုင်ငံနှစ်ခုရဲ့ဒီနွားကိုဘယ်သူကပိုင်လဲဆိုတော့ပြဿနာလေးဖြစ်တယ်ပြီးတော့နောက်ထပ်ပြဿနာကဘာလဲဆိုတော့ဒီနွားကိုပေါ့နော်တတ်ကြတယ်ဟိုဘက်လည်းတတ်တယ်ဒီဘက်လည်းတတ်တယ်အဲအဲ့အပြင်ကိုဒီတစ်ဖက်ကကျတော့ culture အတွက်တတ်တယ်တစ်ဖက်ကကျတော့ဆေးထုတ်ဖို့တတ်တယ်ပေါ့ဆေးထုတ်ဖို့တတ်တယ်ဆိုတော့သူကလူအသက်ကိုကယ်ဖို့တတ်တယ်ပေါ့အဲ့နှစ်ခုကရောဟိုပေါ့တက်လို့ရသလား proportionate ဖြစ်သလားဖြစ်ရှင်တော့ဒီနွားအမျိုးအစားကလည်းဘယ်လိုမျိုးလဲဆိုတော့သူက endangered ဖြစ်နေပြီပေါ့တဖြည်းဖြည်းမျိုးတုံးနိုင်တဲ့အနေအထားမျိုးရောက်နေတဲ့နွားမျိုးဖြစ်တယ်ပြီးတော့သူတို့မွေးလို့မရအောင်ဒီဆေးကလည်းနောက်တစ်မျိုးအနေနဲ့ထုတ်လို့မရအောင်ထုတ်လို့မရတဲ့နွားအဲ့လိုမျိုး enzyme ဖြစ်နေတဲ့အခါမျိုးကြတော့သူကဒီဘယ်လိုပြောမလဲဒီဆေးကိုထုတ်ဖို့ပြီးတော့ဒီနောက်ထပ်တက်ဖို့ဖြစ်လျှောက်မလားမရဘူးလားဆိုပြီးတော့ဟိုဒီအမှုတွေကအဲ့ဟာ case လေးပါ
နိုင်ငံကိုစားပြုအကောင်းဆုံးအသင်းတွေရှင်ပြန်ရတာကြောင့်ပညာတွေအများကြီးရခဲ့တယ်လို့ပြောသူကတော့ကိုဇေယျနိုင်ပ
ါ round တစ်ခုချင်းစီမှာကျွန်တော်တင်ယူစရာအများကြီးရခဲ့ပေါ့သူရဲ့တခြားအသင်းတွေရဲ့စကားပြောပုံပြောဟဲ့နောက်တရားသူကြီးရဲ့မေကုံမေရဲ့ပုံစံမျိုးနောက်ကျွန်တော်အဖြေဘယ်လိုပြန်ဖြေရအဲ့လိုမျိုးအစားပေါ့တင်ယူစရာအများကြီးရခဲ့နောက်အဲ့တော့ကျွန်တော်ပွဲပြီးပြီးချင်းတော့စိတ်ပွဲမတိုင်တော့စိတ်လှုပ်ရှားရတယ်။ဒါပွဲပြီးတော့လည်းစိတ်တက်တာရပါပဲ။အနည်းဆုံးတော့ကိုအကောင်းဆုံးကြိုးစားခဲ့ကိုတက်နိုင်တဲ့ရှိတဲ့ညပြောမယ်။အဲဟိုကိုမှရှိရဟာအကုန်လုံးထုတ်သုံးခဲ့အကောင်းဆုံးကြိုးစားခဲ့လို့ထင်ပါတယ်
။ဘာသာစကားပိုင်းအထူးသဖြင့်ပညာရေးဆိုင်ရာဘာသာစကားပိုင်းမှာအားနည်းချက်တွေရှိတဲ့အပြင်တင်ယူလေ့လာခဲ့ရပုံချင်းမတူခဲ့တာကိုသတိထားမိတယ်လို့မြန်မာအသင်းဝင်မလှရေဇနာဝင်းကအခုလိုပြောပါရယ်။
อ๋อโอเคป่ะကျွန်တော်တို့အခုဒီမှာတွေ့ရတာနှစ်ခုပေါ့เนาะ language တွေ့ရတယ် legal sense တွေ့ရတယ် legal sense ဆိုတာဒီဥပဒေတွေ့ခေါ်ပေါ့တွေ့ခေါ်ရယ်ပြီးတော့ language ကတော့ကျွန်တော်တို့ကဒါအကုန်လုံးကတော့ဟိုအင်္ဂလိပ်စာဆိုတော့ကျွန်တော်တို့ရဲ့အင်္ဂလိပ်စာလို့ပြောရပါဘာဒီမှာじゃအင်္ဂလိပ်စာဒုတိယဘာသာစကားလို့ဖြစ်နေကျွန်တော်တို့နိုင်ငံမှာအဲ့တခုအခုကအင်္ဂလိပ်စာဆိုမှဒါမှတာမန်အင်္ဂလိပ်စာလို့ပြောရတာမဟုတ်ဘူးဥပဒေစကားလုံးအသုံးနှုန်းနေတွေ့ရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာလဲပေါ့တခုကောင်းတာတခုရှိတာအကြောင်းနေမှာじゃအင်္ဂလိပ်လို့သင်တယ်အဲ့တခုじゃတော့ကျွန်တော်တို့ပြန်တွေ့ရတဲ့အချိန်မှာဟိုနည်းနည်းအထောက်အကူဖြစ်တာပေါ့ဒီမှာဒါပေမဲ့ဟို language ကတော့သူများနဲ့ရှင်တော့ကျွန်တော်တို့ကနည်းနည်းနောက်ကျသေးဒီမှာလာရဲ့လူတွေထဲမှာ international school ကလူတွေလည်းရှိရဲ့ဒီဟိုဘောသူတို့ရဲ့ဟိုအင်္ဂလိပ်စာကသူတို့ရဲ့ first language အနေနဲ့ရှိရဲ့လူတွေရှိရဲ့ပေါ့အဲ့ဒီတခုတော့ကျွန်တော်တို့ဟို legal sense ဘက်မှာတွေးခေါ်မှုတွေရတဲ့ဟိုကွာတာတော့ကွာတာပေါ့နည်းနည်းပါပါတော့ဘယ်လိုဖြစ်လဲဆိုတော့သူတို့စီမှာကျတော့ဟိုငငယ်ကလေးကဒီစာအုပ်တွေရဲ့ပို့လေ့လာမှုတွေပုံစံကကွာပေါ့အဲ့ legal analysis လုပ်တဲ့ပုံစံကကျွန်တော်တို့เนี่ยနည်းနည်းလေးတော့ကွာတယ်အဲသူတို့ကမမြင်နဲ့ကျွန်တော်တို့မမြင်နဲ့ရှူတောက်ဖက်ကလည်းမြင်နေပေါ့
ဒီပြိုင်ပွဲမှာပါဝင်ရတဲ့အတွက်ရှေ့နေရှေ့ရဲ့ပညာပိုင်းနဲ့နိုင်ငံတကာဥပဒေပိုင်းဆိုင်ရာမှာပိုနားလည်လာတယ်လို့ပြောသူကမလင်းပြေပ
ါတခြားအဲ့တေးရပြတဲ့ပြိုင်ပွဲတွေခါကြတော့သူကဥပဒေတစ်ခုတည်းကိုပဲတည်တက်လုပ်တဲ့ဟာမျိုးတရားဟာကြတော့သူကအပြည့်ဆိုင်ရာဟာဥပဒေလိုဟာမျိုးဟာကြတော့သူကအရန်ကျဲအရန်ကျဲခါကြဖက်တဲ့ဟာကြီးကအများကြီးဖက်တယ်ပင်တော့ပင်မနဲ့ဒါပေမဲ့အများကြီးဖက်တဲ့ဟာကြတော့ဟိုကကိုကပို့ပြီးတော့တင်ယူရတာပေါ့နော်ဟိုဟာလည်းကိုတီဝိုင်းဒီဟာလည်းကိုတီဝိုင်းကိုထားပြီးဝိုင်းဆိုလို့ရှိရင်ဟိုမြန်မာနိုင်ငံမှာဟိုမတင်ရတဲ့အိဟိုပါလဲ endangered species တို့ပါတော့အဲ့လိုဟာမျိုးတွေအဲ့လိုမျိုးအသေးစိတ်မတင်ရတဲ့ဟာတွေကိုကပို့ပြီးတော့လေ့လာပြသွားတယ်။အဲ့ဒီပထမဆုံးအဲ့ဒီဟိုစာရေးတဲ့အချက်မှာဟာကြတော့အဲ့ဒီဟာအရန်ကောင်းပါတယ်။ကိုကအများကြီးစာဖက်ဖြစ်သွားတယ်။အဲ့တော့စာဘလို့ဖက်ရတယ်လည်းတီဝိုင်းစာဘလို့ရေးရတယ်ဆိုတာလည်းတီဝိုင်း။ဒုတိယအနေနဲ့ဟာကြတော့ကိုကဘယ်လိုပြောမလဲရှင်းနေရှင်းရဲ့ပညာပို့ပြီးတော့ပေါ့နော် advocacy oral advocacy ဆိုရှင်းနေရှင်းရဲ့ပညာပို့ပြီးတော့တို့တက်လာရယ်ပေါ့နော်ဒီမှာနိုင်ငံမှာဟာကြတော့အဲ့လိုမျိုးအများကြီးပဲတိုင်ပွဲတွေပြိုင်ပွဲကအနေထားအသိမရှိဘူးဒီမှာဟာကြတော့လာပြိုင်တဲ့လူတွေအကုန်လုံးကကိုယ့်ရဲ့တခြားဟိုဘက်အသင်းရဆိုလို့ရှိရင်လည်းတို့ကလည်းအတော်နိုင်ငံချင်းကြီးအတော်ဆုံးလူတွေပဲလာကြဆိုတော့တို့ကလည်းအတော်ဆုံးပဲ judge တွေကလည်းဒိုင်လူကြီးတွေကလည်းကိုယ့်ဒိုင်လူကြီးတွေကလည်းတို့ကတော်လုံးကအရန်နှစ်တိုင်းထိုင်လုံးနေရလူတွေဟာကြတော့အတော်လုံးကအရန်မိုက်နဲ့ထိုင်လူကြီးတွေပဲပေါ့နော်တို့ကလည်းလာပြီးတော့တို့ကလည်းကိုယ်စစ်တာဟာကြတော့ကိုယ့်ရဲ့သူတို့မိကုန်းမင်းနေလေကိုကပုံပြီးတော့တင်ယူဖို့ခွင့်ရရတယ်လေကိုယ့်ရဲ့ရေသွေးရလေပို့တိုးတက်လာလေပဲဆိုနှစ်ခုစလုံးမှာတော့ကိုယ့်အတွက်ကတော့အကျိုးမြတ်တွေအများကြီးပဲရှိပါတယ်ပြင်မနေဆိုပါမယ်လေ
ဘာသာရေးပိုင်းဆိုင်ရာပြိုင်ပွဲအကြောင်းအရာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့လမ်းညွန်ပြသသူအသင်းအတွက်လိုအပ်တဲ့အကြောင်းမပြပြဖြူကပြောပါတယ်
ဒီတစ်ခါပြိုင်ပွဲအနေနဲ့ဗာမြင်မိလဲဆိုလို့ရှင်ပေါ့အဓိကဟို training ကောင်းကောင်းပေးနိုင်တဲ့လူတယောက်အနီးကပ်ရှိနေထိုင်တာအကောင်းဆုံးပဲလို့ထင်ပါတယ်။ဘာလို့လဲဆိုတော့ဟိုဒီ topic အရာ topic ကိုလေ့လာဖို့ဆိုတာအစအနေအစတုံညာအနေအဆုံးထိဒီ topic ကိုစလေ့လာတာရယ်။နောက်ပြီးတော့ဒီကိုက
ဒီတစ်ခုကိုလေ့လာနေတယ်ဒါပေမဲ့ကိုလေ့လာနေတဲ့ဟာမှန်လားမှားလားဘေးကနေ recommend လုပ်ပေးဖို့ရယ်နောက်ပြီးတော့ဟိုကိုအမှားကြီးကိုမှန်နေရလို့ထင်နေတဲ့အခါမျိုးကြရင်အဆင်မပြေဘူးအဲ့တော့ဒီမှားတော့မှားတယ်လို့ပြောဘယ်လိုလေးပြင်လိုက်ပါတယောက်ယောက်ရဲ့ recommendation လေးဘေးနားမှာအများအားရှိနေတဲ့ trainer တယောက်လောက်ရှိရင်ပို့ပြီးတော့အဆင်ပြေရလို့ထင်တယ်ပြီးတော့ prepare လုပ်တဲ့အခါမှာလူရွေးတဲ့အခါမျိုးမှာဟိုဘာထည့်ပြီး consider လုပ်နိုင်လဲဆိုတော့သူကဟိုဒူးပေးတာပဲခံပြီးတော့ဟို commitment အပြည့်လုပ်နိုင်တဲ့လူမှပဲလုပ်နိုင်မယ်လို့ထင်ပါတယ်
မြန်မာနိုင်ငံနဲ့နိုင်ငံတကာတရားရေးကဏ္ဍမှာဥပဒေရေးရာနှံ့ဆက်ကျွမ်းကျင်တဲ့မြန်မာမျိုးဆက်သစ်တွေပေါ်ထွန်းလာဖို့မျှော်လင့်နေလို့ပြောကြားသူကတော့မြန်မာအသင်းအကြံပေးကိုကောင်းမြတ်အာကာဝါ
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီလူလက်ရေးရပြီးကစားအချိန်မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဥပဒေပညာရေးဥပဒေရေးရာအရင်အားကောင်းတဲ့အချိန်ဤနေသားတစ်ခုကိုကျွန်တော်ရောက်ရှိခဲ့ရခင်ဗျဒါပေမဲ့ဟိုဒီလူလက်ရေးရပြီးကစားနောက်ပိုင်းအချိန်ဤမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့စနစ်တွေပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ရဲ့ဥပဒေပညာရေးဥပဒေပညာရေးအပြင်ကျွန်တော်ရဲ့တရားရေးပေါ့နော်တရားရေးကကျွန်တော်တို့ဒီအတိုင်းအတာတစ်ခုအထိကျွန်တော်တို့ဟိုကန့်တက်မှုတွေနဲ့ကျွန်တော်တို့ကြုံတွေ့ကြလိုက်ရတယ်ခင်ဗျအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကအခုလည်းအကုန်လုံးကျွန်တော်တို့ဒီမိုကရေစီလမ်းစဉ်ကိုလည်းကျွန်တော်တို့လိုက်နေပြီကျွန်တော်တို့နိုင်ငံတကာအနေနဲ့လည်းရှင်ပြီးတော့ကျွန်တော်တို့စူးစမ်းနေကြတဲ့အချိန်ဖြစ်လာတဲ့အချိန်မှာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဥပဒေကြောင်းသားအကြောင်းတွေရောရှိနေရောပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ဒီစူးစမ်းပြီးတော့ခေါင်းထောင်လာဖို့အချိန်တခါအချိန်ရောက်ပြီလို့ကျွန်တော်အနေနဲ့ယူဆပါရခင်ဗျအဲ့တော့ဒီလိုမျိုးဒီ Jessup Mood Court လိုမျိုးကျွန်တော်တို့ဒီတရုတ်ပြတရခွင်တွေကိုဒီနိုင်ဝင်ဝင်ပြိုင်ချင်းအဖြစ်လဲကျွန်တော်တို့နိုင်ငံတကာဒီဥပဒေပေါ့နော်နိုင်ငံတကာဥပဒေကိုတကယ်နားလည်တဲ့ဒီမျိုးဆက်သစ်ရှိနေကောင်းចောင်းသားဥပဒေចောင်းသားចောင်းသူဥပဒေပညာရှင်တွေကိုဟိုပေါ်ထွက်လာစေမှာဖြစ်ပါတယ်အဲ့တော့တစ်ချိန်မှာဆိုလို့ရှိရင်လည်းကျွန်တော်အခုလုပ်ခဲ့တဲ့နိုင်ငံတကာတရားရုံးဒီ ICJ ရဲ့ပုံစံတွေကိုနောက်ပိုင်းမှာကျွန်တော်မြန်မာနိုင်ငံကလည်းအခုကျွန်တော်အကုန်လုံးစိတ်ဝင်စားတဲ့အချိန်တစ်ခါတခုလည်းရောက်နေတဲ့အချိန်ကြောင့်နောက်ဆုံးတစ်ချိန်တစ်ခါမှာဒီလိုမျိုးဟိုအရေးကြုံလာတဲ့အချိန်ကြောင့်လို့ရှိရင်ပေါ့နော်ကျွန်တော်ဒီလိုမျိုးဒီနိုင်ငံတကာတရားရုံးရဲ့လုပ်ပုံကိုင်ပုံတွေ procedure တွေပြီးတော့ကျွန်တော်တို့ဘယ်လိုမျိုးလျှောက်လဲချက်တွေတင်ရမလဲကိုတကယ်နားလည်ပြီးတော့တကယ်နိုင်ငံတကာဥပဒေကိုလည်းကျွမ်းကျင်တဲ့ဥပဒေပညာရှင်ကောင်းတွေအများကြီးကျွန်တော်တို့ဒီလိုမျိုး Jessup ပြိုင်ပြီးတော့ပေါ်ထွန်းလာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ခင်ဗ
ျကိုအောင်အောင်စီစဉ်တင်ဆက်တဲ့သုတဆုံနဲ့အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American အတန်ကနေအင်္ဂါနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုကျော်လွင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ IS သူကြော်တွေကဘာသာရေးအရပိုင်ဆိုင်တဲ့နယ်မြေလို့ကြီးညာထားတဲ့စီးရီးယားနဲ့အီရတ်နိုင်ငံကနယ်မြေတွေအရေးနိုင်ကြဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ကလဲစားပြန်ချေကြဖို့ IS အဖွဲ့ခေါင်းဆောင်ကသူတို့ဖွဲ့ဝင်တွေကိုသတင်းစကားပြောရတဲ့ဗီဒီယိုတစ်ခုမနေ့တုန်းကထွက်လာခဲ့ပါတယ်။အဲ့ဒီဗီဒီယိုကအချိန်18မိနစ်ကျော်ကြာပါတယ်ဗီဒီယိုထဲမှာပြင်ပကမ္ဘာနဲ့ဆက်ဆက်ကင်းဝင်နေတဲ့ IS ဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဒရီကတင်မလီကွေထိုင်နေပြီးတော့အဖြစ်အပျက်ခံတဲ့ဆက်သနတလဲထောင်ထားပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့နောက်ဆက်ဆက်ဖက်မှုတွေရှိမှရှိစုံစမ်းစစ်ဆေးဖို့ရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်ခန့်ခဲ့သူလက်ထောက်ရှိနေချုပ်ရိုဇန်စတိန်ဟာသူရာထူးကနေနှုတ်ထွက်ကြောင်းမြေတုံးကကြေညာခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်စီကိုပေးပို့တဲ့သူရဲ့နှုတ်ထွက်စာထဲမှာတော့မေလ၁၇ရက်နေ့ကျလို့ရှိရင်သူရာထူးကအနာယူမှာဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်သူရာထူးကနှုတ်ထွက်တယ်ဆိုတာကိုတော့မဖော်ပြပါဘူး။16လတာဝန်ထမ်းဆောင်ပြီးသူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ရော့မူလာရဲ့အစိုးရခန်းစားကပြီးခဲ့တဲ့မတ်လကထွက်လာခဲ့ပြီးတော့သမ္မတထရန့်မှာအဖြစ်ရှိတဲ့အကြောင်းထောက်ထားတွေမတွေ့ရဘူးလို့အစိုးရခန်းစားကဆိုပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘူဒဝမ်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုတော့မြန်မာနိုင်ငံကရိုဟင်ဂျာ3ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့အထူးတရားရုံးကထောင်ဒဏ်10နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။အဲဒီ3ဦးထဲမှာတဦးကတော့တရားခံပြေးဖြစ်နေပါတယ်။သူတို့ဟာဒီဘင်္ဂလားဒါကာငွေ1000စီပေးဖို့လဲတံငွေချမှတ်ခဲ့တာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေပဲ6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ line ဒိုမီတာ71925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.